ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ပေါ့လေထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းနဲ့ဝန်ကြီးတို့ဟိုတွေ့ဆုံဆွေးနွေးကြတယ်လို့သိရလို့ပါဝန်ကြီးရဲ့အဲ့ဒါဘလို့များရှင်နေများရှိလဲလို့ဗျ။ဟ
ောဒါသူတို့ကလေသူတို့ကြံပေးဘုတ်ဖွဲ့ဆိုသူတို့ဖွဲ့ထားတော့ကျွန်တော်ရဲ့ဒုဆောင်ချက်ကြီးပေါ့နော်ကံပြီးချက်ပေါ်မှာအကောင့်ထဲပေါ်ဘူးနေနဲ့ပတ်သက်ပြီးတော့သူတို့ကအကြံပြုချက်အဖွဲ့ရနေပြီးတော့ဒါရောက်တာပါဒါတတိယအကြိမ်ပေါ့နော်ဒီသဘောတွေပါဒီအကြံပြုချက်ကတရားသမားတစ်က48ချက်ရှိတယ်နောက်ကကုပ္ပယန္တန်က88ချက်ရှိတယ်ဒါကြီးအားလုံးကိုပေါင်းလိုက်ပြီးတော့ကျွန်တော်တို့ကနေအကောင့်ထဲပေါ်စာရွက်နေတာစနိုင်တာ80ရာခိုင်နှုန်းဆိုတော့90ရာခိုင်နှုန်းတော့စတယ်ပေါ့နော်အားလုံးပြီးရတော့မဟုတ်ဘူးပေါ့နော်တချို့ကလည်းပြီးရတချို့ကလည်းစနေပြီပေါ့ဒါမျိုးတွေကျွန်တော်ရှင်းပြတာရှိတယ်ရှင်းပြပြီးတော့ခုလက်ရှိအခြေအနေတွေနဲ့ဆက်ဆက်တဲ့လိုအပ်တာတွေနဲ့ပတ်သက်ပြီးတို့ကအကြံပြုချက်တွေထပ်ပေးတာပေါ့နော်ဒါတွေပါပဲဒီအဓိကတော့ computer တွေကိုဥတည်ပြီးတော့လုပ်မဲ့လုပ်ငန်းတွေမှာအကြံပြုရများပါတယ
်ဝန်ကြီးအနေနဲ့ပေါ့လေဒီ UEHRD အဖွဲ့မှာလည်းဥဆောင်ပါဝင်နေတယ်ဆိုတော့လက်ရှိရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်ချက်မှုအခြေအနေကအားရစရာဘလောက်များရှိနေပြီလဲ
ကျွန်တော်အကောင့်ထဲပေါ်တာကတော့လုံခြုံလုပ်ခဲ့ကြတယ်ကိုစိတ်ရင်းစဉ်းစားမှမှန်နဲ့မှန်မှန်ကန်ကန်လုပ်ဆောင်နေတယ်ဒီဆောင်ပါစညာပြန်လေလက်ခံရေးဆိုရင်လည်းနှစ်နိုင်ငံသဘောတူညီချက်ကရှိပြီးသားပဲဒါပေမဲ့ဒီအခြေအပြန်စနိုင်ရင်မစနိုင်သေးဘူးဆိုတော့လက်ဖက်ညီနိုင်ဆောင်ရွက်တာဒီအခြေအနေရရက်ဒီပေါ်မှာဘူးတည်နေတယ်ဒီရေးချာဒီမှာလုပ်ငန်းရှင်တွေအများကြီးရှိတယ်ခုနပြန်လေလက်ခံရေးပြန်လေနေရာချတာကြီးပြန်လေထူထောင်ရေးဒါတွေကိုလည်းကျွန်တော်တို့စီစဉ်တိုင်းဆောင်ရွက်နေပြီနောက်ပြီးတော့ MOU လည်းအခုထိုးလိုက်ပြီ UNHCR UNDP နဲ့ MOU ထိုးပြီးရဲ့နောက်ပိုင်းမှာလည်းဒီ MOU အကောင့်ထဲပေါ်ရေးကိုကော်မတီကိုလည်းဖွဲ့ပြီးပြီဆက်လက်ပြီးတော့အကောင့်ထဲပေါ်မှုအခြေအရောလည်းတိုးဖို့ကျွန်တော်တို့ဆောင်ရွက်နေတယ်ဒါပြန်လေလက်ခံရေးပြန်လေနေရာချတာကြီးနဲ့ပတ်သက်ပြီးတော့ Township Plan Village Plan ဒါကြီးလည်းကျွန်တော်တို့အစနေလောက်ထားပြီးပြီဒီလောက်ကိုင်ခွင့်လန်းအတွက်ကိုဒီ UHRD မှာရှိတဲ့ Task Force တွေကနေပြီးတော့ဒီတနေရာလည်းမဟုတ်ဘူးတစ်ခါကြီးတစ်ပြည်နယ်လုံးစာပါတယ် UHRD ကအားလုံးနဲ့ဆိုင်တယ်ဒါဆိုတော့အားလုံးအတွက်ကိုကျွန်တော်တို့လောက်ကိုင်ခွင့်လန်းနေနဲ့ရရှိရေးအတွက်ကိုလည်းကျွန်တော်တို့ဆောင်ရွက်နေတယ်ကိုရရှိပရိပက္ခခင်ဝေးရေးပေါ့ဒါကြတဲ့အခါကျတော့လူမှုသားစာတာဖြစ်ရေးအဲ့အတွက်ကိုလည်း Inter Community Dialogue ကျူးစားပြီးတော့ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်တို့ဘက်ကရက်တန်တာမရှိဘူးနောက်ကအောင်မြင်မှုတွေရှိနာဆိုတော့ကျွန်တော်တို့ရဲ့လုတ်တိုင်းလုတ်တိုင်းမှာတော့အရာထင်ရဲ့အရာထင်တာတွေရှိတယ်။ဒါကြောင့်လည်းဆိုဒီရခိုင်ပြည်နယ်တစ်ခုလုံးဖွံ့ဖြိုးတိုးတက်နေပတ်သက်ပြီးတော့အခုခါ investment လုပ်မဲ့လူတွေ၊လာပြီးတော့ရင်းနှီးမြှုပ်နှံမဲ့လူတွေ၊ဒါမှမဟုတ်သူတို့လူကူညီဆောင်ရွက်မဲ့ကူညီတဲ့ friendly countries တွေပေါ့။ဥပမာဂျပန်တို့၊တရုတ်တို့၊စသဖြင့်အိန္ဒိယတို့၊စသဖြင့်နိုင်ငံတွေပေါ့တော်တော်များများကနေပြီးတော့ကျွန်တော်တို့မှာပူးပေါင်းဆောင်ရွက်မဲ့စိတ်ဓာတ်တွေလည်းကျွန်တော်တို့မှာရှိလာပြီးအခုဆိုလို့ရှိရင်ထိုင်းအဖွဲ့တစ်ဖွဲ့မနေ့ကကဆိုင်ရစီးပွားရေးနဲ့ပတ်သက်တဲ့အဖွဲ့တစ်ဖွဲ့လာတယ်။ဒီအဖွဲ့ကလည်းကျွန်တော်တို့လာပြီးတော့လုပ်ငန်းလုပ်နိုင်မဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မဲ့စီးပွားရေးလုပ်ငန်းစိတ်ဒီနဲ့ပတ်သက်ပြီးတော့လာပြီးတော့ဆွေးနွေးသွားပြီပေါ့ဒါတွေကကျွန်တော်တို့အောင်မြင်မှုတွေပေါ့
ဟုတ်ကဲ့အဲ့ထိုင်းအဖွဲ့ကလာပြီးတော့ရင်းနှီးမြှုပ်နှံမဲ့အခြေအနေကရခိုင်ပြည်နယ်မှာပဲလားဗျဘယ်လိုများလဲဗျ
သူကတနင်္ဂနွေလုံးနဲ့ဆိုင်တယ်သူတို့ရခိုင်ပြည်နယ်ဒီ pilot project နဲ့ရခိုင်ပြည်နယ်မှာစပြီးတော့လုပ်မှာခင်ဗျာ18လစီမံချက်ဆိုပြီးတော့သူတို့တက်တက်နန်းနန်းအကောင့်တွေဖော်မယ်ဒီရက်ပိုင်းတွင်းမှာပဲဓာတ်ရီအကုန်လုံးကိုစပြီးတော့အကောင့်တွေဖော်မယ်
အဲ့တော့ဝင်းကြီးဗျာ UNDP တို့ UNHCR တို့နဲ့ဟို MOU သဘောတူထိုးထားတဲ့ကိစ္စတွေကရောအကောင့်တွေပုံမှုအခြေအနေကဘယ်လောက်များရှိနေပြီလဲဗျ
အခုအဲ့ဒီအဟာကိုအကောင့်ထဲပေါ်မဲ့အောက်ခြေမှာသွားပြီးတော့အတူတကွာသွားရောက်လေ့လာမယ်စပြီးတော့အကောင့်ထဲပေါ်ဖို့အတွက်ကိုအဖွဲ့ကြီးဖွဲ့ပြီးသွားပြီအဲ့ဒါတိုးတက်မှုပေါ့နော်အဲ့ဒီအဖွဲ့ကြီးကကျွန်တော်မှန်းကြည့်တဲ့လောက်တော့21ရက်နေ့လောက်ဆိုရင်စပြီးတော့အကောင့်ထဲပေါ်မယ်ခင်ဗျာ
ဒီလ21ရက်နေ့ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဝန်ကြီးခင်ဗျာဒီနိုင်ငံသားတဦးပါဝင်မဲ့ပညာရှင်တဦးပါဝင်မဲ့ဒီရခိုင်ပြည်နယ်ဆိုင်ရာစုံစမ်းစစ်ဆေးရေးကော်မတီတရပေါ့လေအဲ့ဒီအကိစ္စရောဘယ်လိုများရှိလဲဗျ
ဒါလေဒီတာဝန်ရှိတဲ့ဒီအားကျွန်တော်တို့တည်းရဲ့မပတ်သက်ဘူးဆိုတော့ကျွန်တော်တို့လုပ်ရတဲ့အလုပ်တော့မဟုတ်ဘူးဆုံးဖြတ်ချက်ချတာဒီမှာသို့တော့ဒါနဲ့ပတ်သက်ပြီးတော့နိုင်ငံတော်မှာတာဝန်ရှိတဲ့သူတွေကနေကြာအောင်ဆောင်ရွက်နေတယ်မကြာခင်ထွက်ပေါ်လာမှာပါ
ဘုကြီးခင်ဗျာဒီရခိုင်ပြည်နယ်တဲ့က IDB ကန့်နေပေါ့လေဝန်ကြီးတို့ဟိုပြန်လဲရုပ်သိမ်းဖို့အခြေအနေရောအခုလက်ရှိပေါ့လေဘယ်လောက်စနစ်နဲ့ရောက်နေပြီ
အဲ့ဒါတော့ကျွန်တော်တို့စပြီးတော့ကျွန်တော်တို့ဒီအစိုးရတက်တဲ့ကဒါကိုနံပါတ်1ကြားပေးနေတယ်ကျွန်တော်တို့ခဲ့တယ်သို့တော့လည်းဒီကြံစည်တာတွေဖြစ်လာတဲ့အချိန်မှာကျွန်တော်တို့ရဲ့လုပ်ငန်းမှုလုပ်ငန်းဆောင်ရွက်မှုအချိန်ကနည်းနည်းတန့်နေတယ်ဒီလိုပြည့်ရက်သွားတာမဟုတ်ဘူးတန့်နေသို့တော့အခုဆက်ပြီးတော့နောက်ပိုင်းမှာကျွန်တော်တို့အချိန်ဟုန်နဲ့ဒီຢာတွေကိုတိတ်တဲ့ကဲမျိုးပိတ်ဖို့ဆိုပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကတနင်္ဂနွေတိုင်းတာအနေနဲ့အကုန်လုံးပိတ်မှလို့မဆိုလို့ဘူးเนาะစိတ်တင်ပိတ်လိုက်တော့ပိတ်ကဲများအတွက်တနင်္ဂနွေတိုင်းတာအနေနဲ့ဒီလိုမျိုးပိတ်သိမ်းတဲ့အခါမှာအမျိုးသားစီမံကိန်းကြီးတွေအနေနဲ့ National Strategic Plan ပေါ့ဒါစီမံချက် National Strategic Plan တစ်ခုဖြစ်လာအောင်ဆိုပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိတယ်။အဲဒီအချိန်မှာရှိတဲ့တွေ့နေရတော့ဦးစားပေးကျွန်တော်တို့ပိတ်သိမ်းတဲ့ကိစ္စကြီးဆောင်ရွက်နေတယ်။ပထမတော့ကျွန်တော်တို့၃ခုကလုံးဝပိတ်ပြီးညီသွားပြီ။နံပါတ်၄ကလည်းအခုပြီးနေပြီ။နံပါတ်၅နံပါတ်၆နံပါတ်၇နံပါတ်၈စတဲ့နောက်ထပ်ခုနှစ်ခုလက်တိုက်ကျွန်တော်တို့ဆောင်ရွက်နေပါတယ်
။ဝန်ကြီးတော်တော်များများကြီးခုလိုပြေးကြပြီလား။ကျေးဇူးများကြီးတော်ပါနဲ့ဗျာ
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါ။